ပင်လုံစာချုပ်မှာလက်မှတ်ရေးထိုးခဲ့သူတိုင်းနာကောင်းဆောင်ကြီးရဲ့ဆွေမျိုးသားချင်းတွေကနှစ်80ပြည့်ပြည်ထောင်စုနဲ့အခမ်းအနားပြီးကြေညာချက်တစ်စောင်ကိုပူရဲထုတ်ပြန်လိုက်ပြီးဒီအချက်တွေမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုထောက်ခံကြောင်းနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ဆောင်ရွက်ချက်တွေကိုကြိုးဆိုကြောင်းဖော်ပြထားပါတယ်။ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးကုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပင်လုံစာချုပ်လက်မှတ်ရေးထိုးခဲ့တဲ့တိုင်းသားခေါင်းဆောင်ကြီးတွေရဲ့ဆွေမျိုးသားချင်းတွေကိုပြည်ထောင်စုနဲ့အခမ်းအနားတက်ရောက်ဖို့ဒီနှစ်မှာပထမဆုံးဖိတ်ကြားခဲ့တာဖြစ်တယ်လို့တိုင်းသားခေါင်းဆောင်ကြီးတွေရဲ့ဆွေမျိုးသားချင်းတွေတွေ့ဆုံချိန်မှာသူတို့မိဘဘိုးဘွားတွေရဲ့ဆောင်ရွက်ခဲ့တာတွေကိုဂုဏ်ပြုတဲ့အနေနဲ့ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီထုတ်ပြန်ချက်မှာအချက်၅ချက်ပါဝင်ပြီးအဓိကအချက်အနေနဲ့ကတော့တိုင်းပြည်ငြိမ်းချမ်းရေးအတွက်ဖြစ်တယ်လို့ပင်လုံစာချုပ်မှာပါဝင်လက်မှတ်ရေးထိုးခဲ့တဲ့တာမိုင်းခန်းစော်ဘွားဆက်ထွန်းအေးရဲ့မြေးဖြစ်သူစက်တာဦးကအခုလိုပြောပါတယ်။
ဒီမြန်မာနိုင်ငံမှာစစ်ပတ်ခဲ့တော့စစ်မခဲ့တော့လို့တော့မှာတခုပါပါတယ်။အဲစစ်မတော်မြန်မာစဉ်ကြမ်းကြီးလာကနေ70ရာစုပြည်တော်ကလည်းလည်းအမြဖော်မြောက်စွာထောက်ခံပါတယ်ကျွန်တော်ထည့်ထားပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းရေးအတွက်လုပ်မယ်ဆိုရင်ဒါဆောင်ရွက်မှုမျိုးကိုကျွန်တော်ပြောဆိုပါတယ်ထောက်ခံပါတယ်။နောက်တစ်ခုလည်းရှိရပါဘူး။ငြိမ်းချမ်းစွန့်ရည်ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့စွန့်ရည်ကြတဲ့နေရာမှာအလုံးပါဝင်တဲ့ပါဝင်ထက်တယ်လို့သုံးထားတာတခုရှိတယ်မဲ့။တကယ်တော့အလုံးပါနေပြီလားဆိုတော့ဒါတော့ကျွန်တော်တို့တစ်ဖက်ကပြန်ပြန်ကြားကြတော့ရှိပါတယ်။တိုးတော့ဒီထုတ်ပြန်ကြညာချက်မှာတော့ကျွန်တော်ငြိမ်းချမ်းတဲ့ပတ်သက်တဲ့ကိစ္စပဲဟာမဆိုကျွန်တော်တို့ထောက်ခံကြအောင်ဒါကျွန်တော်ညမရေးထုတ်ခဲ့တဲ့ဒိုင်နာကောင်းဆောင်ဒီကောင်းစုတွေကနေပြီးတော့ကျွန်တော်ယုံကြည်တဲ့အနေနဲ့ထုတ်ပြန်ပါတယ
်။ပင်လုံစာချုပ်ပါအချက်တွေကိုခင့်တဲ့အညီချင်းကပ်ပြီးမြန်မာနိုင်ငံငြိမ်းချမ်းရေးကိုဆောင်ကျဉ်းပေးဖို့ကိုလည်းတိုက်တွန်းထားပါတယ်
။ကျွန်တော်နိုင်ငံတစ်ပေါင်းလုံးကိုငြိမ်းချအောင်ဒီပင်လုံစာချုပ်ပါပါတဲ့အချက်တွေကိုဒီခင့်တဲ့လျော်ညီအောင်ပြန်ပြီးတော့မှသုံးသပ်ပြင်ချင်ပါတယ်။အဲ့တော့ကျွန်တော်ဒီထုတ်ခဲ့ချက်ပါတယ်ပဲအဲ့ဒီဟာကိုနောက်ဆုံးအချက်အနေနဲ့ကျွန်တော်ယုံကြည်တဲ့အနေထားဒီပေါ်မှာတခြားလူတွေပြင်ပြင်ပြောချင်တာတော့ကျွန်တော်သာတော့ထားကြွယ်လွယ်နိုင်ပါတယ်ကျွန်တော်တို့ကဒီလိုယဉ်ကျေးပါတယ်ဆိုတော့ထုတ်ပြန်ပါ
ထုတ်ပြန်ချက်ရဲ့ပရမအချက်ကတော့နှစ်80ပြည့်ပြည်တော်စုနှင့်အခမ်းအနားကိုတက်ရောက်ဖို့ဖိတ်ကြားတဲ့အပေါ်ဝမ်းမြောက်ကြောင်းဖော်ပြထားပြီးအချက်၄အနေနဲ့မြန်မာနိုင်ငံကိုလက်ရှိပထဝီအနေအထားအတိုင်းဖြစ်ပေါ်စေခဲ့တဲ့ပင်လုံစာချုပ်ကိုတွေးဖီစေတဲ့ပြုမှုလှုပ်ဆောင်ချက်တွေကိုစန့်ကျင်ကြောင်းဖော်ပြထားပါတယ်ပင်လုံစာချုပ်ကိုဗိုလ်ချုပ်အောင်ဆန်းနဲ့ကချင်ချင်းရှမ်းစတဲ့တိုင်းဒေသခေါင်းဆောင်22ဦးကပါဝင်လက်မှတ်ရေးထိုးခဲ့တာဖြစ်ပြီးတိုင်းဒေသခေါင်းဆောင်22ဦးအနက်က22ဦးရဲ့မိသားစုဝင်တွေပြည်ထောင်စုနဲ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။တက်ရောက်ခဲ့တဲ့တိုင်းဒေသခေါင်းဆောင်တဦးရဲ့မိသားစုဝင်ကတော့ကြီးညာချက်အချက်၄အပေါ်မှာသဘောထားမကိုက်ညီတာကြောင့်ထုတ်ပြန်ချက်မှာပါဝင်လက်မှတ်မြေထိုးခဲ့ပါဘူး။မိသားစုဝင်တွေရဲ့ကြီးညာချက်ကိုဒီကနေ့ဒေါက်ဆန်းစုကြည်ထံကိုပေးပို့သွားမှာဖြစ်ပါတယ်။တချိန်တည်းမှာပဲဒေလ28ရက်နေ့မှာကျင်းပဖို့ရည်ရွယ်ထားတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုနောက်လဒုတိယပတ်ဒါမမဟုတ်တတိယပတ်မှာကျင်းပဖို့ရက်ရွှေလိုက်ကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ်